This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်အနာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်ဧပြီလ9ရက်နေ့ Radio NUG မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စီရေးသတင်းကောင်းထုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG စီရေးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့ညောင်ကျိုးဘျူဟာစခန်းကိုအားအရခတ်တက်တော်မှအလုံးစုံသိမ့်ပိုက်ရရှိတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးတိုင်းညောင်ကျိုးဘျူဟာစခန်းကိုအားအရခတ်တက်တော် AA မှအလုံးစုံသိမ့်ပိုက်ရရှိခဲ့တယ်လို့ AA Infotex မှထုတ်ပြန်ထားပါတယ်။ညောင်ကျိုးဘျူဟာစခန်းကုန်းကိုမတ်လ18ရက်နေ့မှာစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီး16ရက်အကြာဧပြီလ2ရက်နေ့မှာအပိသက်သိမ့်ပိုက်နိုင်ခဲ့တာလို့ဆိုပါတယ်အာရခတက်တော်အနေနဲ့ကစင်ကလေးအထွက်ပြေးနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အခွင့်အရေးရှိခဲ့ပေမဲ့တစ်ဖက်သက်အပြစ်ရက်ခဲ့တာကြောင့်ထိုးစစ်များရပ်တန့်ကမိမိတို့ထုတ်ပြန်ချက်ကိုလေးစားလိုက်တာကြောင့်ပြသခဲ့တယ်လို့သိရပါတယ်စစ်ကောင်စီကအပြစ်ရထုတ်ပြန်ခဲ့တဲ့ဧပြီလ2ရက်နေ့နောက်ပိုင်း3ရက်4ရက်5ရက်နေ့များမှာတစ်ဘုတ်တောင်ရေတပ်စခန်းဒိုးတန်းတောင်အမှတ်32ရပ်တန့်ရင်နဲ့မြေပြင်စစ်ကြောင်းများကကြောက်ဖြူမြို့နယ်မှာကြက်တိန်တပြူတောင်ပြားတဲပြင်းရှေလိတ်ကမော်ကလပါဟင်းခက်ပြင်းကြီးွာတွေကိုလက်နက်ကြီး drop bomb များအသုံးပြုတိုက်ခိုက်ခဲ့တယ်လို့စစ်သည်မော်ကြက်တိုက်လင်းများကိုပါအသုံးပြုပြီးပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ဧပြီလ5ရက်နေ့တရက်ထဲမှာလည်း drop bomb အကြိမ်ကြီး60ကျော်နဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုအကြိမ်50တဲ့မင်းရှိခဲ့ကစစ်တွေမျိုးနဲ့မင်းလာရွာကိုစစ်ကောင်စီတပ်က drone နဲ့နှစ်ကြိမ်တိုင်တိုင်ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ဧပြီလ5ရက်နေ့ညနေ 3:45 မိနစ်ခန့်မှာလည်းရခိုင်ရိုးမှတောင်တန်းပေါ်ကအာရခတပ်တော်တပ်ဖွဲ့များရှိရာနေရာကို white dress ဂျက်လျင်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီကအပြစ်ရထုတ်ပြန်ကြေညာခဲ့တဲ့နောက်ပိုင်းမှာဒီကနေ့ချိန်ထိစစ်ကောင်စီရဲ့ကြီးရည်လေးတိုက်ခိုက်မှုများကိုဒဏ်ရာရအသက်ဆုံးလွတ်ခဲ့ရတဲ့စစ်တီတော်များရှိတဲ့တိုင်းအောင်မြည်သည့်တုံ့ပြန်မှုမျိုးမှမပြုလုပ်ခဲ့ဘဲထုတ်ပြန်ချက်ပါအတိုင်းတိကျစွာလိုက်နာခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့စမိတ်ကုံဆေးရုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်ပစ်ပုံးနဲ့အနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့တဲ့သတင်းပဲဖြစ်ပါတယ်မန္တလေးတိုင်းမြင်းကျန်ခရိုင်စမိတ်ကုံမြို့ကဆေးရုံဝင်းအတွင်းအထိုင်ချတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်ပစ်ပုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြင်းကျန် Black Tiger NBD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ဧပြီလ1ရက်နေ့နေ့လယ်7:00ဝန်းကျင်မှာလက်ပစ်ပုံးနဲ့အနီးကပ်တွားရောက်ပစ်ခတ်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ထိခိုက်မှုတချို့လည်းရှိခဲ့ပြီးထပ်လောင်းသေဆုံးနိုင်မှုနဲ့ထိခိုက်ဒဏ်ရာရရှိသူအရေအတွက်ကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါမိုးပြဲတိုက်ပွဲမှာမိုးပြဲ PDF 13331တရင်မှတပ်စုမှုတူကြာဆုံးခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။ကင်းနီဒေသမိုးပြဲမြို့မှာစစ်ကောင်စီရဲ့ထိုးစစ်တွေကိုကြမ်းကြမ်းခံရင်ဆိုင်ရင်မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့13331တရင်မှတပ်စုမှုတူကြာဆုံးခဲ့ရတယ်လို့သိရပါတယ်။ဧပြီလ3ရက်နေ့မှာမိုးပြဲ PDF ကျွဲကြိုတပ်ခွဲမှတက်စုမှုရဲဘော်ထက်ဝေခေါ်ဖိုးဝါဟာစစ်ကောင်စီရဲ့ထိုးစစ်ကိုကြမ်းကြမ်းခံရင်ဆိုင်ရင်အသက်ပေးလူသွားခဲ့ရတယ်လို့ဆိုပါတယ်။ဒီနွေဦးတော်လိုင်းတိုက်ပွဲမှာမင်းချစ်တဲ့သူမင်းအပေါင်းအသင်းချစ်ရတဲ့မိသားစုတွေကိုပါအားလုံးခြံခဲ့ပြီးငါတို့အားလုံးရဲ့နှလုံးသားထဲမှာတမိုင်းကောင်းမှတ်တမ်းကောင်းတွေကိုပါကပီးရေထိုးထားနိုင်ခဲ့တယ်။ကြံခဲ့တဲ့တာဝန်တွေအတွက်ငါတို့ကိုမင်းစိတ်ချလက်ချထားခဲ့ပါပြီးတော့စိတ်ဖြောင်းဖြောင်းနဲ့သာတွားနှစ်မှာရဲဘော်ဖိုးဝါလို့မိုးပြဲပြည်သူကာကွယ်တပ်ဖွဲ့ကျွဲကြိုထောက်ဖို့ကဖော်ပြထားပါတယ်။ရဲဘော်ဖိုးဝါဟာမိုးပြဲ PDF ကကြာဆုံးခဲ့ရတဲ့ကိုဦးမြောက်အာဇာနည်တရေကောင်းတူဖြစ်တယ်လို့သိရပါပါခင်ဗျာ။ အခုတခါ၄နှစ်တာကာလတွင် CDF တန်တလန်မှရဲဘော်69ဦးအသက်ပေးလူခဲ့ရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ Chinland Defense Force တန်တလန်စတင်တည်ထောင်ခဲ့ချိန်မှစပြီးဒီကနေ့ချိန်ထိ၄နှစ်တာကာလတွင်ရဲဘော်69ဦးမြင့်မြတ်စွာအသက်ပေးလူခဲ့ရတယ်လို့ CDF တန်တလန်တည်ထောင်ခြင်း၄နှစ်ပြည့်အထိမ်းမှတ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CDF တန်တလန်ကို2021ဧပြီလ6ရက်နေ့ကဆီယနာရှင်စနစ်ချုပ်ငြိမ်းရေးအဖိနှိတ်ခံပြည်သူတရလုံးလွတ်မြောက်ရေးချင်းလူမျိုးနဲ့ချင်းပြည်ကိုကာကွယ်ပြီးကိုယ်ကံကြမ္မာကိုဖန်တီးခွင့်ရရှိရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးတို့အတွက်တည်ထောင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့၄နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။တော်လိုင်း၄နှစ်တာကာလအတွင်း CDF တန်တလန်မှရဲဘော်69ဦးအသက်ပေးလူခဲ့ရတယ်လို့တန်တလန်မျိုးမှအပြစ်မဲ့ပြည်သူ19ဦးဟာလည်းစစ်ကောင်စီလက်ချက်ကြောင့်တည်ဆုံးခဲ့ရတယ်လို့သိရပါတယ်။ချင်းပြည်နယ်ချင်းလူမျိုးလွမြောက်ရေးအတွက်မြင့်မြတ်စွာကြာဆုံးခဲ့သူများနဲ့ခနာကိုအစိပ်ပိုင်းဆုံးရှုံးခဲ့တဲ့ရဲဘော်အားလုံးကိုအလေးနဲ့ဥညွတ်အလေးပြုထားပြီးတော်လည်းလေးနှစ်တာအတွင်းအဖက်ဖက်မှကူညီပံ့ပိုးပေးခဲ့ကြတဲ့ပြည်တွင်းပြည်ပကပြည်သူတရလုံးကိုလည်းအထူးကျေးဇူးတင်ကြောင်းဖော်ပြထားပါလိမ့်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့အပြစ်ရဲ့ကြီးညာထားပေမဲ့နောင်ချုံမြို့နယ်ကိုစစ်ကောင်စီကလေကြောင်းမှဘုံကျဲတိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။အီဗီလာနေနေကနေ22ရက်နေ့အထိအပြစ်ရကျင်းညာခဲ့ပေမယ့်စစ်ကောင်စီတပ်က PSLF TNLA ထိန်းချုပ်ရာနောင်ချိုမြို့နယ်ကိုလေကြောင်းမှလာရောက်ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ TNLA ကထုတ်ပြန်ထားပါတယ်။အီဗီလာ9ရက်နေ့ည10:17မိနစ်ခန့်မှာနောင်ချိုမြို့နယ်နောင်လင်ရွာနဲ့နန်ဆောင်ဟူးရွာတို့ကို Jet Fighter နဲ့ပေါင်250ဘုံ3ချိန်လာရောက်ကျဲချခဲ့တယ်လို့ဆိုပါတယ်။ဘုံဒီကျရောက်ပောက်ကွဲမှုကြောင့်အရသာပြည်သူနေအိမ်လေးလုံးထိမှန်ပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။အလားတူအေပီလ9ရက်နေ့မွန်းလွဲ2နာရီခန့်မှာလည်းနောင်ချုံမြို့နယ်တောင်ခမ်းရွာကိုစစ်ကောင်စီတပ်ကအစိမ့်ငွေဘုံ3လုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပါသေးတယ်။စစ်ကောင်စီကရပ်ပေါင်း20ကြာအပြစ်ရတယ်လို့ကြေညာထားပေမဲ့ PSLF DNLA အုပ်ချုပ်တဲ့မြို့တွေကိုစစ်အင်အားဖြည့်တင်းခြင်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းကနေဘုံကျဲခြင်းတို့ကိုကျူးလွန်နေတယ်လို့သိရပါတယ်ခင်ဗျာ။ခုတခါတင်ဆက်ပေးမယ့်စီးရဲတဲ့ကတော့ရေဘူးကြီးရွာကိုစစ်ကောင်စီနဲ့ PNA ပြည်သူစစ်တို့ကဒရုန်းနဲ့ဘုံအလုံး30ကျဲချတိုက်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေသတောင်ပချမ်းကရေဘူးကြီးရွာကိုစစ်ကောင်စီတပ်နဲ့လက်အောက်ခံ PNA ပအိုးပြည်သူစစ်ဖွဲ့တို့ကဒရုန်းနဲ့ဘုံကျဲချတိုက်ခတ်ခဲ့တယ်လို့အင်းလေးဒေသလူခွင့်ရေးဖွဲ့ကထုတ်ပြန်ထားပါတယ်။အေဘီလ9ရက်နေ့မနက်6နာရီဝန်းကျင်ကနေညနေ9နာရီခွဲဝန်းကျင်အထိတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတနေ့ကုန်ဒရုန်းနဲ့ဘုံလက်နက်ကြီးအလုံးကြီး30ကျဲချခဲ့တာလို့ဆိုပါတယ်။ပုံကျဲခံရတာကြောင့်ရေဘူးကြီးရွာမှာရသပြည်သူပိုင်းနေနှလုံးမိလောင်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ပကဖစုဖွဲ့မှုတက် NCO အကြက်တန်းစင်ပွဲကျင်းပပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းပကုတ်ကူကရိုင်မြိုင်မြို့နယ်မှာဒေသတွင်းပကဖစုဖွဲ့မှုတက်က NCO အကြက်တင်းမြင့်ဆောင်2024တန်းစင်ပွဲကိုကျင်းပပြုလုပ်ခဲ့တယ်လို့မြိုင်ပကဖကထုတ်ပြန်ထားပါတယ်။မလ29ရက်နေ့ကဒေသတွင်းတနေရာမှာကျင်းပခဲ့တဲ့တနင်္ဆင်ပွဲကိုမြိုင်မြို့နယ်ပကဖတာဝန်ခံပေါ့မြို့နယ်ပကဖတာဝန်ခံကာမတပ်ပေါင်းစုတာဝန်ရှိသူများနဲ့ဒေသတာဝန်ရှိသူများမဟာမိတ်တပ်မှုများပကဖစုဖွဲ့မှုတပ်တာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်တနင်္ဆင်ပွဲမှာမြိုင်ပကဖတာဝန်ခံကိုလက်ရာကအဖွင့်မစကားပြောကြားခဲ့ပြီးတာဝန်ရှိသူတည်တည်ကတနင်္ဆင်ရဲဘော်များကိုအားပေးစကားပြောကြားခြင်းထူးချွန်တနင်္သားများကိုစုချီးမြှင့်ခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်NCO အချက်တနံကိုပခုတ်ကူခရိုင်အတွင်းကရဲဘော်များပကဖစုဖွဲ့မှုတက်မှတမှုငယ်များကံကောခရိုင်မှာရဲဘော်များတက်ရောက်ခဲ့ကြပြီးတစ္ဆာဆောင်တိမှုစီကံကောင်းမွန်မှုအမိန်နာခံတတ်မှုဘာသာရပ်များပါဝင်တနံကိုစနစ်တကျအောင်မြင်စွာပြုလုပ်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကာဆယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်။စီရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်မြင်းကလင်းကြီးကြောင့်အများဆုံးထိခိုက်ခဲ့သည့်ဒေသ၄ခု၏ထိခိုက်ဆုံးရှုံးမှုများကိုမြို့သားညီညွတ်ရေးအစိုးရထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ6ရက်နေ့အထိကောက်ယူရရှိသောစည်းမျာအရစကိုင်းမြို့၏အနောက်မြောက်ဘက်16ကီလိုမီတာအကွာတွင်အင်အား9.9ဖြင့်လှုပ်ခတ်ခဲ့သည့်မြင်းကလင်းကြီးကြောင့်အများဆုံးထိခိုက်ခဲ့သည့်ဒေသ၄ခု၏ထိခိုက်ဆုံးရှုံးမှုများကိုမြို့သားညီညွတ်ရေးအစိုးရမှထုတ်ပြန်ထားပါသည်။နေပြည်တော်ကောင်စီအတွင်းသေဆုံးသူ428ဦး၊ဒဏ်ရာရသူ835ဦး၊ပျောက်ဆုံးသူ12ဦးနှင့်ဘေးသင့်သူ 33,803 ဦးရှိပြီးနေအိမ် 9,600 လုံး ဘာသာရေးအဆောက်အုံ1124ခုစာတင်ကျောင်း380ကျောင်းနဲ့ခြေကံအဆောက်အုံ2548ခုထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။မန္တလေးတိုင်းအတွင်းသေဆုံးသူ1808ဦး၊ဒဏ်ရာရသူ654ဦး၊ပျောက်ဆုံးသူ205ဦးနှင့်ဘေးသင့်သူ224,958ဦးရှိပြီးနေအိမ် 18,639 လုံး၊ဘာသာရေးအဆောက်အုံ3388ခုစာတင်ကျောင်း128ကျောင်းနဲ့အခြေခံအဆောက်အုံ1539ခုထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းအတွင်းသေဆုံးသူ693ဦး၊ဒဏ်ရာရသူ890ဦး၊ပျောက်ဆုံးသူ2ဦးနှင့်ဘေးသင့်သူ42,862ဦးရှိပြီးနေအိမ်4,945 လုံး၊ဘာသာရေးအဆောက်အုံ400ခု၊စာတင်ကျောင်း40ကျောင်းနှင့်အခြေခံအဆောက်အုံ905ခုထိခိုက်ပျက်စီးခဲ့ပါတယ်။ပဲခူးတိုင်းအတွင်းသေဆုံးသူ68ဦး၊ဒဏ်ရာရသူ234ဦးနှင့်ဘေးသင့်သူ25,499ဦးရှိပြီးနေအိမ်465လုံး၊ဘာသာရေးအဆောက်အုံ19ခု၊စာတင်ကျောင်း5ကျောင်းနှင့်အခြေခံအဆောက်အုံ12ခုထိခိုက်ပျက်စီးခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်စစ်ကောင်စီကြောင့်ပြည်သူများခံစားနေမှုများအပြင်ငလင်တန်ကြောင့်ထပ်တိုးခံစားရတဲ့ပြည်သူတွေအတွက်150ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံသို့မဖြစ်ဖြစ်အောင်လာတက်ရောက်နေတာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီကြောင့်ပြည်သူများခံစားနေမှုများအပြင်ငလင်တန်ကြောင့်ထပ်တိုးခံစားရတဲ့ပြည်သူတွေအတွက်150ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံသို့မဖြစ်ဖြစ်အောင်လာတက်ရောက်နေတာဖြစ်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာဝင်းမြတ်အေးကပြည်သူတို့တင်ပြခဲ့ပါတယ်ကျွန်တော်နိုင်ငံတကာပါလီမန်များညီလာခံကို146ကြိမ်မြောက်ကတည်းကတက်ရောက်ခဲ့တာဖြစ်ပြီးတော့တက်ရောက်တိုင်းမှာလည်းနိုင်ငံတကာပါလီမန်များညီလာခံကအသိမှတ်ပြုပြီးတော့ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ CRPH ကိုနိုင်ငံတကာပါလီမန်တွေကနေပြီးတော့မြန်မာနိုင်ငံရဲ့တရားဝင်လွှတ်တော်အနေနဲ့အသိမှတ်ပြုထားတာဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်တို့ပြည်သူရွေးကောက်ခံကိုယ်စားလှယ်တွေကိုဖိတ်ကြားပြီးတော့ဒီမှာဆွေးနွေးညှိနှိုင်းဖို့အခွင့်အရေးရရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံတကာပါလီမန်များညီလာခံကိုကျေးဇူးတင်ပါတယ်လို့ဝန်ကြီးကဆိုပါတယ်။ထို့အပြင်ကျွန်တော်တက်ရောက်ခဲ့တဲ့အချိန်တိုင်းမှာပြည်သူတွေရဲ့ဒုက္ခတွေ၊လူအခွင့်အရေးချိုးဖောက်ခံရမှုတွေ၊ပြည်သူတွေအတွက်လိုအပ်ချက်တွေဒါတွေအတွက်နိုင်ငံတကာကသိအောင်အတက်နိုင်ဆုံးစ조사ခဲ့ပါတယ်။ဒီတစ်ခေါက်ကတော့ပို့ပြီးတော့ထူးခြားတာဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေဟာဒုက္ခတွေခံစားနေရတဲ့ကြားကနောက်ထပ်ဒုက္ခတစ်ခုထပ်ဆင့်လာတာဖြစ်ပါတယ်ဒါဟာမကြခင်ကဖြစ်ပွားခဲ့တဲ့ကြီးမားတဲ့ငလင်တန်ကိုခံရတာဖြစ်ပါတယ်လို့အတိအပေးတင်ပြထားပါတယ်ဒီလိုကြီးမားပြင်းထန်တဲ့သဘာဝဘေးကြီးဖြစ်လာတဲ့အခါမှာပြည်သူတွေရဲ့ဒုက္ခဟာတော်တော်ကိုဆိုးရွားတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပါတယ်ဒီလိုအခြေအနေနိုင်ငံတကာကပို့ပြီးအာရုံစိုက်လာတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဘယ်လိုနည်းနဲ့ပြည်သူလူထုကိုကယ်ဆယ်ရမလဲဆိုတဲ့ကိစ္စကိုဆွေးနွေးဖို့လိုပါတယ်။ဒါကြောင့်လဲဒီညီလာခံကိုမဖြစ်ဖြစ်အောင်လာပြီးတော့တက်ရောက်တာဖြစ်ပါတယ်လို့ထပ်လောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီနှင့်ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီနှင့်ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲအစည်းအဝေးလေးမြင်းဆောင်2025ကိုဧပြီလ6ရက်နေ့မနက်10:00အချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအတွင်းရေးမှူးအဖွဲ့ဝင်လျှက်စစ်နှင့်စွန့်ရင်ဝင်ကြီးဌာနတွဲဘက်အတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့တယ်လို့သိရပါတယ်။ထို့နောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းဆက်လုပ်ငန်းများနှင့်ပတ်သက်၍သိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးဤတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့ပါတယ်။အဆိုပါဆွေးနွေးပွဲသို့အမြဲတမ်းအတွင်းဝင်များ၊ဒုတိယအတွင်းဝင်များ၊တွဲဘက်အတွင်းဝင်များ၊ဌာနဆိုင်ရာများမှတာဝန်ရှိသူများနှင့်ရန်ကုန်တိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်12:00နာရီအချိန်တွင်ရပ်နားခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံသို့ငလင်ဘေးအတွက်လာရောက်ကူညီနေသည့် USAID ဝန်ထမ်း3ဦးအလုထုတ်ခံရတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးတံတင်အရှိတောင်အာရှနိုင်ငံစီဆေလွတ်ခံရတဲ့ဝန်ထမ်း3ယောက်ဟာအခုသတင်းပတ်ကုန်ကြမှသူတို့တွေအလုထုတ်ခံရတော့မှာဖြစ်တယ်ဆိုတဲ့အတိပေးအကြောင်းကြားမှုကိုရရှိခဲ့တာဖြစ်တယ်လို့ USAID ရဲ့အရာရှိဟောင်းတယောက်ဖြစ်သူမာစီယာဝေါင်ကပြောကြားကြောင်း The New York Times သတင်းမှာဖော်ပြထားပါတယ်သူတို့3ယောက်ထဲကတယောက်ဟာ Washington DC မြို့တော်ကနေထွက်ခွာလာတာဖြစ်ပြီးကျန်တဲ့2ယောက်ကတော့မနီလာနဲ့ဘန်ကောက်မြို့ကထွက်ခွာလာကြသူတွေဖြစ်ကာလက်ရှိမန္တလေးကိုရောက်ရှိနေတယ်လို့သိရပါတယ်အမေရိကန်ရဲ့သမ္မတသစ်ဒေါ်နယ်ထရန့်လက်အောက်မှာ USAID ကိုဖျက်သိမ်းဖို့လှုံ့ဆော်နေပြီးဝန်ထမ်းအရေအတွက်အများပြားကိုထုတ်ပယ်ဖို့လည်းပြင်ဆင်လျက်ရှိပြီး USAID ရဲ့ project စုစုပေါင်း84ရာခိုင်နှုန်းကိုဖျက်တောက်လျှော့ချထားတယ်လို့သိရပါတယ်။ထုတ်ပယ်ခံလိုက်ရတဲ့ဝန်ထမ်း3ယောက်ဟာလူသားချင်းစာနာမှုအထောက်ပံ့တွေရရှိနိုင်ရေးအတွက်ကြိုးကြိုးစားစားနဲ့အာရုံစိုက်လှုံ့ဆော်ခဲ့သူတွေလို့လည်းဆိုပါတယ်ခင်ဗျာ။ ဆက်လက်ပြီးငလင်အတွက်ကုညီကယ်ဆယ်ရေးလှုပ်ဆောင်မှုမြည်သည့်အဖွဲ့မဆိုတီးခြားလွတ်လပ်စွာရက်တီဆောင်ရွက်ခွင့်မရှိဘဲကြိုတင်ခွင့်ပြုချက်တောင်းခံရမယ်လို့အကြံဖတ်ဒုစစ်ကောင်းဆောင်စိုးဝင်းပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ28ရက်နေ့လှုပ်ခတ်ခဲ့တဲ့ငလင်ဘေးကယ်ဆယ်ရေးလုံမြင့်မြည်သည့်အဖွဲ့မဆိုတီးခြားလွတ်လပ်စွာရက်တီဆောင်ရွက်ခွင့်မရှိဘဲကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်ပြီးစစ်ကောင်စီနှင့်ပူးတွဲဆောင်ရွက်မှခွင့်ပြုမယ်လို့အကြံဖတ်ဒုစစ်ကောင်းဆောင်စိုးဝင်းကစစ်ကောင်စီအထူးအစည်းအဝေးတွင်ပြောဆိုခဲ့ပါတယ်။ကုညီကယ်ဆယ်ရေးအဖွဲ့များအနေဖြင့်မြည်သည့်အဖွဲ့အစည်းမဆိုတီးခြားလွတ်လပ်စွာရက်တီ၍ဆောင်ရွက်ခွင့်မရှိဘဲကြိုတင်ခွင့်ပြုချက်တောင်းခံထားသည့်အဖွဲ့အစည်းများဖြစ်ရန်လိုပြီးတက်ဆိုင်ရာတာဝန်ရှိသူများနှင့်အတူတကွပူးပေါင်းဆောင်ရွက်မှသာခွင့်ပြုပေးမည်ဖြစ်သည်ကိုမူဝါဒတရအနေဖြင့်ဆောင်ရွက်သွားရန်လိုကြောင်းတိုင်းဒေသကြီးနှင့်ပြည်နယ်ဝန်ကြီးချုပ်များအနေဖြင့်လည်းမိမိတို့တက်ဆိုင်ရာနယ်မြေများသို့ရောက်ရှိလာသည့်ကုညီကယ်ဆယ်ရေးအဖွဲ့များNGO အဖွဲ့အစည်းများကိုမိမိတို့ကူညီကယ်ဆယ်ရေးအဖွဲ့များနှင့်အတူတကွပူးပေါင်းဆောင်ရွက်မှသာခွင့်ပြုပေးသွားရန်လိုကြောင်းပြောဆိုထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံတကာသတင်းမီဒီယာတွေအနေနဲ့ငလင်တန်တဲ့ဒေသတွေမှာတွားရောက်မြေပြင်သတင်းရယူခွင့်တွေကိုလည်းကန့်သတ်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်စကိုင်းမြို့နယ်အရေးပေါ်ငလင်ကယ်ဆယ်ရေးကော်မတီမှပြိုကျနေအိမ်28လုံးအတွက်ကျပ်ငွေ84သိန်းထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ6ရက်နေ့မနက်အစောပိုင်းတွင်စကိုင်းတိုင်းစကိုင်းမြို့နယ်ရှိကျေးရွာတရွာမှငလင်ဘေးဒဏ်သင်၍နေအိမ်ပြိုကျခဲ့သောပြည်သူများအားစကိုင်းမြို့နယ်အရေးပေါ်ငလင်ကယ်ဆယ်ရေးကော်မတီမှထောက်ပံ့ကြေးပေးခဲ့ကြောင်းသိရပါသည်။နေအိမ်ပြိုကျခဲ့တဲ့တအိမ်တောင်လင်ငွေကျပ်3သိန်းစီဖြင့်နေအိမ်28လုံးအတွက်စုစုပေါင်းငွေကျပ်84သိန်းကျပ်အားထောက်ပံ့ပေးခဲ့တယ်လို့သိရပါသည်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပြည့်ရနေကြရောက်ပြီးနောက်ဝမ်းပြဝမ်းလျှော်ရောဂါကာကွယ်ခြင်း။သင်နဲ့သင့်မိသားစုကိုကာကွယ်ပါ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်ပါ၊သုံးဆွဲပါ။မကြခဏလက်စီးပါ။မြည်သည့်ရေထဲမှာမှအပေါ်အလီမသွားရ။တန်ရှင်းဘေးကင်းသောအစာအစာကိုစားပါ၊ပြုတ်ပါ၊ချက်ပါ၊အခွန်ခွာပါ၊ဒါမှမဟုတ်စွန့်ပစ်ပါ။တန်ရှင်းစွာထားရှိပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်ရှိရာနေရာတွေကိုရှောင်ကျဉ်ပါ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်ပါ၊သုံးဆွဲပါ။တောက်သုံးရန်အစားအစာစေးကြောပြင်ဆင်ချက်ပြုတ်ရန်ရေခဲပြုတ်လုပ်ရန်နဲ့သွားတိုက်ရန်ဘူးတဲကရေတန့်ကိုသာအသုံးပြုပါရေတန့်မရှိပါကစိတ်ချရစေဖို့ရေကိုကြိုချက်ပါဒါမှမဟုတ်ပိုသက်တန့်စင်ပါရေကိုတန့်ရှင်းပေးခြင်းအောင်ဘယ်လိုလုပ်ဆောင်မလဲရေကိုကြိုချက်မယ်ဆိုရင်အနည်းဆုံး10မိနစ်ကြာပုတ်ပွက်ဆူအောင်ထားပြီးကြိုချက်ပါရေကိုတန့်စင်စေဖို့အနံ့မရှိတဲ့အိမ်သုံးကလိုရင်းအရေကိုအသုံးပြုပါကြည်လင်တဲ့ရေဖြစ်ပါကရေတကာလန်ကိုကလိုရင်း80ထည့်ပါရေနောက်နေတဲ့ဆိုရင်တော့ရေတကာလန်ကိုကလိုရင်း16ဆက်ထည့်ပါ။နာရီဝက်ဆောင်ပြီးမှတောက်သုံးပါ။ဆက်ပြနဲ့ဘေးကင်းတဲ့ရေတို့နဲ့မကြခဏလက်စီပါ။အစာမစားမီဒါမှမဟုတ်အစာအစာပြင်ဆင်ချက်ပြုတ်ခြင်းမပြုမီ၊ clean ငယ်တွေကိုအစာမကျွေးမီ၊တိကျတဲ့ရာတွေကုသမှုမပေးမီနဲ့ပေးပြီးချိန်ဒါမှမဟုတ်လူနာပြည့်စုံစောင့်ရှောက်မှုမပေးခင်နဲ့ပေးပြီးချိန်အိမ်သာအသုံးပြုပြီးချိန်ကလေးအနီးဒါမှမဟုတ်တဲပါလဲပြီးချိန်ဒါမှမဟုတ်ကလေးအိမ်သာသွားပြီးနောက်တန့်ရှင်းလှုပ်ပြီးချိန်ဆက်ပြမရှိပါကအရက်60ရာခိုင်နှုန်းပါဝင်တဲ့လက်တန့်စည်းရည်ကိုအသုံးပြုပြီးလက်စည်းပါတန့်ရှင်းပေးခြင်းနဲ့အစာအစာကိုစားပါစုပွက်အောင်ပြုတ်ပါကြက်အောင်ချက်ပါအသီးနှံတွေကိုအခွန်ခွာပါဒါမှမဟုတ်ရက်လွန်အစားအစာတွေပုံပြက်ပြီးအနံ့အယောင်ပုံမှန်မဟုတ်တဲ့အစားအစာတွေကိုစွန့်ပစ်ပါအစားအစာကိုစားသုံးရင်သင့်မသင့်မြီးမကြည့်ပဲတန်တရားဝင်တာနဲ့စွန့်ပစ်ပါမလက်ဆက်တဲ့အအေးခန်းထဲမှာမထားရှိတဲ့အသားနဲ့နှုတ်ထွက်ပစ္စည်းတွေကိုရှောင်ကျဉ်ပါအစားအစာကိုကြက်အောင်ချက်ပြုတ်ပါပူနွေးချိန်စားပါအဖုံးအုပ်ထားပါမိမိကိုယ်တိုင်အခွန်နှွာထားတဲ့အသီးနှံဟင်းသီးဟင်းရွက်တွေကလွဲလို့တားစိမ်ငါစိမ်စားခြင်းအထူးသဖြင့်အစိမ်းစားခြင်းကိုရှောင်ကျဉ်ပါတန်ရှင်းစွာထားရှိပါအစားအစာပြင်ဆင်ချက်ပြုတ်တဲ့နေရာတွေနဲ့မိဖို့ကြောင့်သောပစ္စည်းတွေကိုဆက်ပြနဲ့ဘေးကင်းတဲ့ရေတို့ကိုအသုံးပြုပြီးစေကြောပါ။ပြန်လည်အသုံးမပြုမီအချိန်အထိ၆တွေ့အောင်ထားပါ။တောက်သုံးရဲ့အရင်မြင်မှာအပေတရာအကွာဝေးမှာရှေးချိုးအဝေးလျှော်ခြင်းပြုလုပ်ပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်ရှိရာနေရာတွေကိုရှောင်ကျဉ်ပါ။ညက်ပတ်တဲ့ရေနဲ့ထိတွေ့မိပါကဆက်ပြနဲ့ရေကိုအသုံးပြုပြီးစေကြောပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်မှာကလေးတွေကိုစော့ကစားခွင့်မပြုပါနဲ့။ညက်ပတ်တဲ့ရေနဲ့ထိတွေ့ထားတဲ့ကစားစရာအုပ်တွေကိုတန်ရှင်းမပြုတ်လို့ရသေးခင်ကလေးငယ်တွေကိုစော့ကစားခွင့်မပြုပါနဲ့။သင်နဲ့သင့်မိသားစုဝမ်းပြဝမ်းလျှော်ရောဂါခံစားရပါကဘာလို့ရမလဲ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်သုံးပြီးရေတက်ဖြည့်တင်မှာနီးစက်ရဆေးကန်းကိုတွပြပါ။အိမ်မှာရှိနေစဉ်နဲ့ကုသမှုခံယူဖို့ဆေးကန်းကိုတွနေစဉ်မှာလည်းရေတက်ဆက်လက်ဖြည့်တင်ထားပါ။မိမိကလေးဝမ်းပြဝမ်းလျှော်ရောဂါခံစားရပါကကုသမှုခံယူဖို့ဆေးကန်းကိုတွနေခြင်းဖြစ်စေကမူမိခင်တို့ကိုဆက်လက်တိုက်ကြွေးပါ။ကျမ၏ဝင်ကြီးဌာနအမြသညီညွတ်ရေးအစိုးရ
အ
Radio NUG သောရရှင်များခင်ဗျာအခုတခါတော်လင်းကဗျာအစီအစဉ်မှာမောင်လင်းရိတ်ရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့လွမ်းနှစ်ရာပွဲဆိုတဲ့တော်လင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
လွမ်းနှစ်ရာပွဲအရှင်ထွက်ထွက်ဖို့ရာမင်းစီမှာပါပီစာရှိတယ်လေမြေလျှောက်ဝိဇ္ဇာလုပ်ပြီးအောက်လန်းကခတ်ရှိုးရှိုးဒိုးမာလားမီမင်းမင်းသားဘဝနဲ့အထက်တန်းကြကြမိုးပေါ်ကပြန်သွားရပေမဲ့ကိုရွာမှာလဲကြက်မဖတ်သူများရွာမှာလဲကြက်မကြက်ကောင်းစိတ်တာကိုကောင်းငုံခံရခံရဒရော့တော့ပါသွားတော့မှာလေလားဒီမိုဂရဖစ်ကမြင်းတွေဟာမြင်းတွေလိုတစ်ဖက်ကန်းကိုစုပြုံခုံပေါက်ပြေးလွှာကြကြံရမရတဲ့မြင်းတချို့တလေဟာတေတွင်းနဲ့ဖြစ်ဖြစ်ငုတ်ဆင်းသွားရှာတာပဲတဲ့ဒါထက်လဲဆင်းရဲဒါထက်လဲကြည်ကိုရတဲ့နှုံချာချာဘဝဇတ်တွေကြုံလာစရာမရှိတော့ပါဘူးနှွေဦးရဲ့စကထာဖြေနိုင်သူသာမနှုတ်တီဟရဲ့ဥကောင်းကိုဖြတ်နိုင်လိမ့်မယ်မင်းရဲ့တရားမင်းရဲ့ဓာဟာမင်းရဲ့အသားထဲမှာ DNA လိုရှိရလိမ့်မယ်တုတ်တစ်ခုခုနဲ့တော့ထတ်တူကြိုက်အောင်နှိုးမှနှိုးထလာတာမျိုးပေါ့ကွယ်မဖြေနိုင်ခင်တော့အရှင်ထွက်ထွက်ပေါ်ရာဟိတ်ပါတဲ့ဝိဇ္ဇာလမ်းတစ်ခုခုရွေးပါအရွယ်ကောင်းတွေဟာဘယ်ကိုအော်ဒီနေအမှတ်စီပြောင်းပြောင်းဝေးချင်းကအတိတ်ကပဲပြေးချင်းဆိုတဲ့နာမကိုတက်လို့တဲ့သူကတက်လိုက်စီတော့ပန်းနုယောင်ကုတ်ကူပွင့်မှွှမှွှလေးတွေဟာကုတ်ကူပင်အုတ်တစ်ခုလုံးရဲ့အပေါ်လှွားအိတ်လိုဒီအရိတ်တွေအောက်မှာဘယ်သူမှမအေးမြနိုင်တော့ဘူးဆိုပြီးတင်းကနေငေးမိအိမ်ပြန်ခြင်းအိမ်ပြန်ခြင်းအိမ်ပြန်ခြင်းဘတော့လေစွန့်ပြရာမြေကိုပြန်တရမယ့်အချိန်မှာမြစ်ပြန်ဒီမိုဂရဖစ်ကမြင်းတွေဟာနေရင်းစီအကန်ပြန်ဆင်းလာဖို့ပါပဲမထွက်ခွာမီအရွယ်လွန်သူတို့လွမ်းနှင်ပြီမောင်လင်းရဲ့
Video NUG မှဆက်လက်တင်လွှင့်နေပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာအစီအစဉ်မှာ The Matupi Times ကမတူပီချင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ထမ်းလမ်ကလုံးကုတဲ့ကန်တူကိုအစာပိတ်ဒီငိုစိနေကြလားငါရမခုပုံထောင်းနေကပုကုံငါအပရခာအယက်ခန္နာအိုထန်းစနာတာအဒန်းကဝမ်လာဟလုံးနေအပခန္နာ ZFU PTF ဇောလန်စနာကုမ်လီအတင်းနာအနီဗာဆရီအထင်းစားလာကဆာယုတလားကုံထောင်းနေကုံကုံကုံငါမတ်နိဆောင်းထုံနေနာ ZFU PTF ဇောလန်လောစာလာrevolution kumli khuya tha kape pranam khakte nga amngai na ka khu ti federal democracy dang hamla revolution khuya hinglung kape pranam kharkap ne bangha kadang ti pum akape pranam kharkap baisowa hinya na kan pe go tila pdf zolan lo ol thang dong longa atung sa apne na a kuram kaling li thak thang dong a thang thom thum za thum songa pali dikti thongli zanga priya lo bangha dang tila sik kaunsi ka information department lo kum thone kum kul kum nga april ninga ne na sa la ling lui thuk thong do nga mandale ya thang thong ni za kulen ni dik ni pyo a thang zuru khlai nga dik sakai rate na kho thang zanga pasri dik shan rate na thang samruk pruk dikti pago rate na thang somli pali dikti la sik kaunsi ka ol thang dong lo nga yak lo ကုမနာစီကောင်စီလိုမင်းသားခပွေနဲ့ကမ်ပလက်ခပွေတာကုမ္ထာနေကုမ်ကုလ်ကုမ်ငါအပရယ်နိခတ်နဲ့နိနိနိန်ခွေယဗန်ဂျောင်းနဲ့ပုမအထာကတိအကာတော့ငါအိမ်လိုပိုးစီတလားမင်းလောစီကောင်စီလိုမင်းသားခပွေတာအပရယ်နိခတ်နိန်ခွေယနာဗန်ဂျောင်းနဲ့ပုမအထာကတိဘုံမလာအပရယ်နိနိနိနာခေါ်ပုမအထာကတိတော့ငါအိမ်လိုပိုးစီတလားမင်းသားထောင်ရှိပီပယ်အမင်စထရေးရှင်းလိုစာလား কমপ্লেট খপুই খোসে কুমথাউনি কুমকুল কুমগা এপ্রিল নিখানে নিনহি নিনা বঞ্জাউনে বুম আঠাক থিলডোঙা কমপ্লেট কা পিলনাম ইমনে আসোয়ায়ুং আথুমদুয়া পকুলহাই পোসিতলা কমপ্লেট টাউনশিপ পিপল অ্যাডমিনিস্ট্রেশন লো আতুংসা তেবুং মলা বুম আঠাক ডোঙা পিলনাম আঙ্গেন বংহা আদাং তেলা মিংলো আপলিনা মালয়েশিয়া কা মতু পিলনাম পখাতা কনস্ট্রাকশন আ বি আসাইলি বেঙ্গা পে সমথুম কসং ইমফুলাম কলোটলাতে আফাইটলতে সেয়ুঙা সি আকু লীলা ওমতলা অলথাংয়াকলম আনি হেতা মতপি খপুই ফনেং বংচাকা পা বনপেংকা সপা সলাই বনরোসাং আমিংনা আনি হেতা মতপি খপুই ফনেং বংচাকা পা বনপেংকা সপা সলাই বনরোসাং আমিংনা আনি হেতা মালয়েশিয়া রামা ওমতি কনস্ট্রাকশন আ বি আসাইতলা মিংলাওম আনি হে কনস্ট্রাকশন আবি আসাই ইম্ফু সোলাম কলং সাথে আফাই লট তহে সেয়ু গাইয়ারতি সে কু লীলা ওম আনি বি আসাই না বি কুঙ্কা বই লুখ সেয়ু গাটলেক আয়ং পুই আসকো না খপ হই আয়াক সাকবান তিলা সকো পাখা লো দমতুপি থাম তেঙা আছুই আপঙ্গানা আ তন জং খপুই নক জং বংচা তা জৌমি রেভলিউশন আর্মি জেড আর এ লো মাই হ দোঙা বংচা কা ইম বৈ পো সি তলা মেংল ওম কমথাউনি কুমকুল কুমগা এপ্রিল নিথুম নে নীলি নে না জৌমি রেভলিউশন আর্মি জেড আর এ নে চিলড্রেন কাউন্সিল খাপ খকতা তন জং খপুই নে আতেং বংচা কা বুথে তলা মেংল ওম হারসুং তি কব নুকলা কব কমেল জেড আর এ খাপ খকলো নক জং বংচাম হাই আহ দোঙা বংসা কা ইম বৈ পো সি তলা মেংলাওম নক জং বংচা কা পিলনাম বৈ তা তুন জং খপুইলা খাল খেলু তলা মেংলাওম জেড আর এ লো নক জং বংচাম হাই আহ দোঙা ইম বৈ পো সি তলা চিন হিউম্যান রাইট অর্গানাইজেশন নে চিলড্রেন ইনফরমেশন সেন্টার লো খো ফেসবুক পে দোঙা আতুংসা জৌমি রেভলিউশন আর্মি জেড আর এ লো তুন জং খপুই খুয়া লুটে চিলড্রেন কাউন্সিল খাপ খব ওম নাম মন আকা দোঙা চেন ন্যাশনাল আর্মি ব্রিগেড ফলো কব কথং নি তিলা সা আলা পটনা তিদিম খপুই খালায়া নিছা কো গা সি কাউন্সি দুটাচাত পাখাত নে জেবো পাখাতা লুংপোক সখব খন্তি পিডিএফ জলেন তেঙ্গা লুতিলা মিংলা ওম আমি হই হেতা দুটাচাত মিওমিন চো নে জেবো মংফো খোয়া আমি নাওতি কুমথাউনি কুমকুল কুমগা এপ্রিল নিথুম নে না আলিম উন হই তিলা ফিট অ্যাপ জৌলেন লো অল থাঙা রেডিও ডং লোহা নতুন কঙ্গাই খেতা কলকু কাহু ইয়ালুম চনি খাট নিজাং খনক ফেলে মিনিট সমথমা 16 মিটার 17.79 মিকা হাত ডং লোহা কো নতুন থাইজং তেমতুবি থাম অলথাং খনতুন বৈসোয়া জাল্লা অমাইনা কাকু
গোরাম কাকু ওম পিলনাম বৈ লিংলুই খাইনা খুইলোঙা লৈনা বৈ ওম সেতিলা তেমতুবি থাম তেম লোঙা থাং থুইনা কানকু আসা পেদি নুসে মতুমি ফুন গা মুই সাম কুতনো
ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ရှင်ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.5ကုဂူမဂါဟတ်ဇ်နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ ဒီမနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။စ
San Francisco Bay Area အခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။